မင်္ဂလာပါ 92.0 မမပေါ့ကတ်ရဲ့လမ်းရဲကြီးများပြောတဲ့စကားဆိုရဲအစီအစဉ်နောက်ထပ်အသစ်တစ်ခုဟာနေအားလုံးကိုကြိုဆိုလိုက်ပါတယ်ကျွန်တော်ကြားပေါက်ပါဒီတစ်ပတ်ကျွန်တော်ပြောပြချင်တဲ့ Rockstar တော့ကျွန်တော်နဲ့အရင်မရင်နေတဲ့ Rockstar တယောက်ဖြစ်ပါတယ်ကျွန်တော်အဖေအကြောင်းကျွန်တော်ပြောပြချင်ပါတယ်ဦးရင်ကိုခေါ်ဦးမမောင်လည်းအကြောင်းဆိုတော့လမ်းတရေကြီးများပြောရတဲ့စကားအစီအစဉ်မှာဘာလို့အဖေကိုကျွန်တော်ကထည့်ပြောရလဲဆိုတော့တေးကြရတဲ့တကူကတော့ကျွန်တော်အတွက်အဖေကတကယ်လမ်းတရေကြီးတယောက်ဖြစ်ခဲ့လို့ပေါ့နော်ဆိုတော့ तू ပြောတဲ့စကားတွေဆိုတော့လည်းတာအဖဖြစ်တဲ့အတွက်အများကြီးပေါ့ပြောရမယ်ဆိုဘယ် program ပဲလောက်မလဲနော်ဆိုတော့तू ပြောတဲ့စကားတွေထက် तू ရဲ့ဒီစိတ်တဘောထားခြေနေနောက် तू ရဲ့ character နောက်ကျွန်တော်နဲ့ relationship နော်now တကယ်လဲသူကျွန်တော်ပြောခဲ့တယ်ကျွန်တော်မှတ်မိနေတယ်စကားတစ်ခွန်းတစ်ခွန်းပေါ့ program ကအဲ့လိုပဲသွားမှာပေါ့နော်ဆိုတော့ program မစခင်ဒီလန်ဒီယားမြတ်ပြောတဲ့အကြောင်း episode မစခင်ပေါ့နော်ကျွန်တော်ပေါက်ကရလေးတစ်ခုပေါက်ကရတော့မဟုတ်ပါဘူးကျွန်တော်ဟိုတနေ့က Facebook ပေါ်မှာတွေ့တဲ့ proverb လေးတစ်ခုအကြောင်းမြန်မြန်လေးဖောက်ထည့်ချခြင်းပါတယ်ကျွန်တော် friend list တွေကပေါ်တာတယောက်ပေါ့နော်သူ share တာသူနဲ့ကျွန်တော်အပြင်မှာမသိပါဘူး Turkish proverb တစ်ခုပေါ့Turkish တဲ့ဒီဆိုယိုစကားပေါ့နော်အဲ့ဒါပါလဲဆိုတော့ဒီ clown တကောင်ကအဲ့ clown ဆိုတာဒီလူပြတ်ပေါ့နော်ဒီ circus တဲ့လူပြတ်ပေါ့ clown တကောင်ကနန်းတော်ကြီးတွေဝင်သွားလို့တဲ့ clown ကဘယင်ဖြစ်မသွားဘူးတဲ့နန်းတော်ကြီးကဒါ circus ဖြစ်သွားတာတဲ့ကျွန်တော်အဲ့ proverb ကိုတခါမှကြားဘူးအခုလဲไอ้ตังเงินแชร์อ่ะတွေ့တော့ကျွန်တော်သူ့ကိုဝင်ပြီးတော့စကားပြောလိုက်တယ်ကျွန်တော်ဒီဟာကိုကျွန်တော်ရဲ့ podcast ထဲမှာထည့်ပြောခြင်းတယ်လို့clown ဆိုတာတကယ်လူပြတ်กว่าเนาะလူပြတ် तू ပြောခြင်းน่ะလူပြတ်တကောင်อ่ะလူနန်းတော်တွေဝင်သွားလို့တော့လူပြတ်ကဘယင်ဖြစ်မသွားဘူးပေါ့ဒါအလုံးလဲသဘောပေါက်ပါเนาะ तू ပြောခြင်းတဲ့ဟာဥပမာဗျာအနီးဆက်ဆုံးပြောရရင်ကျွန်တော်ဟိုတနေ့อ่ะသမီးနှစ်ကောင်အဲ့တော့မနေ့အစားဒီကြောင်းမတော်ခင်ကျွန်တော် breakfast လုပ်တယ်လုပ်တော့သူကျွန်တော်ချက်ဥ၃လုံးကြော်မယ်ဆိုပြီးလုပ်တယ်ချက်ဥ၄လုံးကိုဖောက်ထည့်လိုက်တယ်နောက်ဆုံး၃လုံးကိုဖောက်တဲ့အချိန်မှာနောက်ဆုံး၃လုံးကပုတ်နေအဲ့တော့ဘာဖြစ်သလဲသူဒီကောင်ဝင်သွားတယ်ဒီကောင်အဲ့နောက်ဆုံး၃လုံးကိုကကျွန်တော်ကခောက်ပြီးထည့်လိုက်တဲ့အတွက်ထည့်ပြီးလိုက်မှတည်တဲ့အတွက်ကျွန်တော်ရှေ့ကဖောက်ထားတဲ့ဒီခောက်ထားတဲ့ချက်ဥတွေရောပြတ်သွားတော့တခါအဲ့တော့သူပြောချင်တာကပြောစောက်ပေါ်တကောင်ဝင်လာရင်တင်ပါရှေ့ကလှုပ်ထားတာတွေအကုန်ပြတ်တယ်ပေါ့ဒါပေမဲ့စောက်ပေါ်ကတော့စောက်ပေါ်ပဲဘယင်ကြီးတော့ဖြစ်မသွားဘူးဒါပေမဲ့သူဝင်သွားတဲ့နေရာကြီးကတော့ circus ကြီးဖြစ်သွားပဲ circus ဆိုတော့ကျွန်တော်တို့ကပြောချင်တာဒီ entertainment ကြီးကိုပြောချင်တာတင်ပါအားလုံးအလိုအပျော်ကြီးကွာဟာတကြီးဖြစ်သွားတယ်ပေါ့ကဲအခု intro ပြီးပြီဆိုတော့ကျွန်တော်ရဲ့လမ်းကြီးများပြောရတဲ့စကားအစီအစဉ်ရဲ့ကျွန်တော်အဖေအကြောင်းပြောချင်အမှုပြုပါတော့မယ်တခြား episode တွေမှာတော့ဥမာဥကကြီးနဲ့တို့ကိုတုံးလုံးနဲ့တို့တို့နဲ့ဗမာစတွေ့ရတယ်လို့ပါတော့ကျွန်တော်ပြောလို့ရတယ်ခုဒီမှာကျတော့အဖေနဲ့ဗမာစတွေ့ရလဲဆိုကျွန်တော်မှပြောလို့မရဘူးဖြစ်နေဒါပေမဲ့အဖေရဲ့ထွက်ခဲ့ဦးတဲ့စာအုပ်တအုပ်ရှိတယ်အဖေက Facebook ဆိုပြီးတော့စာအုပ်တအုပ်ထွက်ဘူးလေကျွန်တော်အဲ့မှာအမှားစာလိုမျိုး introduction letter ပေါ့နော်ကျွန်တော်ဝင်ရေးတယ်ဘာလို့ဆိုကျွန်တော်ထုတ်တာကိုအဲ့စာကိုဆိုအဲ့ဒီမှာတော့အဖေနဲ့ကျွန်တော်ねဟိုကျွန်တော်ငငယ်လေးတုန်းကဟိုကျွန်တော်မှတ်မိတဲ့အကြောင်းလေးပေါ့နော်အကြမ်းပြင်းတော့ပါတယ်အဲ့ဒါမှမပါလဲအခုတော်တော်များများတည်တာတော့အဖေကတောင်ငူမှာမွေးခဲ့တယ်ကျွန်တော်လည်းတောင်ငူမှာပဲမွေးကျွန်တော်လည်းတောင်ငူမှာပဲမွေးရပါတော့ဆိုတော့ကျွန်တော်တည်ရတလားပေါ့နော်ကျွန်တော်အစောဆုံးတည်တဲ့အဖေရဲ့ character ကအဖေကအပူအပင်သိမကြိုက်ဘူးအဖေအေးအေးဆေးဆေးလေးပဲတော့သူနေခြင်းနဲ့နောက်ပြီးတော့စကားအယံမများဘူးဒါပေမဲ့ဟိုတခုခုဆိုရင်တော့လက်တွက်တယ်စိတ်မြန်လည်းမြန်ရှိတယ်ဟိုဒေါသလည်းကြီးတယ်တစ်ချက်တစ်ချက်ဒါပေမဲ့အဲ့ဒါဒေါသမကြီးတဲ့အချိန်ဆိုရင်အဖေကအယံအေးစေတယ်လောဘပါမရှိဘူးအဖေဘာမှလည်းသိမလို့ခြင်းဟွန်းအဲသူကသူအဲတောင်ကမှာစိုင်လေးတစ်စိုင်ဖွင့်ထားတယ်နောက်ပြီးတော့ဟိုဘန်လေးရှိအပျော်ရမ်းတီးတဲ့ဘန်လေးရှိတယ်ပေါ့နော်အဲ့ဘန်မှာလည်းအားလုံးတီးတယ်ဒါပေမဲ့ကျွန်တော်ကတစ်ခါတလေဝင်တီးတယ်ပေါ့ဆိုတော့ကျွန်တော်မွေးကစားတော့အဖေကကျွန်တော်ပြန်တည်ရတလောက်တော့ဗောနော်အဖေတော်တော်လေးကျွန်တော်ကိုဂယူဆိုင်ခဲ့တယ်ဘယ်လိုလဲဆိုတော့ဟိုပြောရင်ရည်ရဥမာကျွန်တော်အဖေစပိန်စီးတယ်ကျွန်တော်အဖေစပိန်မှာကျွန်တော်လိုက်ပြီးတော့ဟိုကျွန်တော်တင်တိုင်းအဲ့လိုကျွန်တော်6ထောက်ညက်မာလို့ဘာလို့သူကြောက်လို့ကျွန်တော်စပိန်ရှေ့တန်းမှာရှေ့သူ့ရဲ့လက်ကင်တန်းမှာဘယ်လိုထိုင်တဲ့ခုံလေးလုတ်ပေးတာ ကျွန်တော်အဲ့ခုံထဲမှာထည့်တယ်သူ့ရှေ့မှာပဲထားတယ်။အဲနောက်ပြီးတော့ဖေကလို့အသေးစိတ်လေးတွေကအစားတစ်ခါတလေအာဟိုသူ့စိတ်ကူးနေပေါ့နော်ဟိုကျွန်တော်ကိုသူလှုပ်ပေးတဲ့ကိစ္စတွေကဥပမာအာစစ်တောင်းမြစ်ထဲမှာကျွန်တော်ရေကူးဖို့ခေါ်သွားရေကူးဖို့ခေါ်သွားတော့အဲ့ဒီကျွန်တော်ရေကူးဖို့ဒီဘောကွင်းပေါ့နော်ဘောကွင်းသူ့ကိုယ်တိုင်အဲသွားရွေးတယ်သွားဟိုတေချာတန်းစင်စေးကြောပြီးတော့အဲ့မှာအဖေရဲ့တငယ်ချင်းပကြီးဆရာတယောက်ရှိတဲ့တောင်ကိုမှာဦးဂျူပီတာဆိုတော့အဲ့ဘောကွင်းပေါ်မှာ KP ဆိုပြီးတော့ကြားပုံတသေးလေးနဲ့အဲ့လိုဆေးအဖြူနဲ့အဲ့ဒါကိုဆွဲတယ်အဲ့တော့ဘောကွင်းရပြီအဲ့ဆေးတွေပါကြီးဆွဲဒီဟိုနံမဲတွေပါကြီးထိုးရအတိကျွန်တော်မှရေထဲကိုမစင်းအောင်စောင့်ရအဲ့ဘောကွင်းရတော့မှတစ်ခါအဖေကကျွန်တော်ကိုအဲစစ်တောင်းမြစ်ထဲကိုခေါ်သွားတယ်အဲ့တော့ငငယ်တဲ့အဖေကသူများမိပါတယ်တိတ်ပေးမလုပ်တဲ့ဟာကြီးလဲအဖေကကျွန်တော်ကိုပေးလုပ်တယ်ဥပမာအစောစောစီးစီးအဲ့လိုခုနကလိုရေးတဲ့ခေါ်တော့တာပါလို့ပါနော်။နောက်အဲကန်တော်ကြီးထဲမှာဆိုရင်အဖေနဲ့ကျွန်တော်နဲ့အဲ့လိုပဇွန်ငုတ်ကြတာ။အဖေကျွန်တော်ရေကူးတင်နေဒီတောင်ကူကန်တော်ကြီးပေါ့နော်။အဲ့တိုင်လုံးကြီးရှိတယ်။အဲ့တရားတသေးလေးအဲ့ထဲမှာအဖေကပဇွန်ငုတ်တယ်။ပဇွန်ငုတ်ပြီးအဲ့လိုတမညာဒီလေးတမညာဒီအစိတ်ကလေးယူလာပြီးတော့အဲ့သူငုတ်ပြီးရလာတဲ့ပဇွန်ကိုအဲ့နေရာမှာနေမယ်တမညာဒီနဲ့ညှစ်ပြီးအဲ့လိုသားဖားနှစ်ယောက်စားကြတာပေါ့နော်။ဆိုတော့ဟိုဘယ်လိုခေါ်မလဲ။နေမှာတော့နေ live ပေါ့နော်။အဲ့လိုပဲကျွန်တော်နေခဲ့တာ။အဲ့တော့အဖေအကြောင်းအဲ့လိုကျွန်တော်ပထမဆုံးကျွန်တော်ကိုဝင်နေတဲ့တော့ဟာတဲ့အမေပြပြောပြအဲ့လိုအမေကကျွန်တော်ဘိုက်ကြီးနဲ့ပေါ့နော်ကျွန်တော်အမေဘိုက်ထဲမှာအာစပိန်နဲ့လူ2ယောက်ကအဲ့လိုဘေးကနေဖြတ်သွားပြီးတော့အမေကိုတိုက်တော့ဝင်တိုက်တော့ရလားအဲ့လိုရေးတဲရေးတဲလှုပ်သွားရလားမသိဘူး။အဲ့နှစ်ယောက်ကိုတော့အဲ့လိုပဲအဖေအုံနေကန်းနဲ့နှစ်ကောင်လုံးထုခဲ့တယ်ပေါ့။အဲ့ဒါကျွန်တော်အဲ့ပုံအဲ့ဒါအဲ့စတိုရီရှိတယ်နောက်အဲ့လိုဖေမော်လမြန်တက်ကတူမှလားဖေတက်ကတူမှလားမသိဘူးဖေအဲ့လိုလူတွေအများကြီးနဲ့ရံဖြစ်တဲ့ story တွေပေါ့နော်အဲ့ဒါကျွန်တော်နည်းနည်းစကားတွေပါစပြီးကြားဘူးတဲ့စကားတွေပါစပြီးပြောတဲ့အချိန်လူမှန်းနည်းနည်းလေးသိတဲ့အချိန်မှာကျွန်တော်ကြားကျွန်တော်ပြန်ကြားရတဲ့ဖေရဲ့ story တွေပေါ့နော်အသေးချာတော့ကျွန်တော်လည်းမသိဘူးဘာလို့လဲဆိုတော့အဲ့တော့ကျွန်တော်မှမမွေးသေးတာအဲ့တော့ခုနကပြောသလိုပဲအဖေကအလိုလိုက်တဲ့အခါမှာအရန်မတရားအလိုလိုက်တယ်ဥမာသူညဘက်သူ့ရဲ့ band ကလူတွေနဲ့သူတွားပြီးတော့ဟိုစကားပြောတာတို့တွေ့တာတို့အဲ့လိုလက်ဖက်ရည်ဆိုင်နေပါလေဆိုလဲကျွန်တော်ညကြီးမိုးချုပ်လဲအဲ့လိုခေါ်သွားတယ်ကျွန်တော်လည်းလိုက်တာပဲလိုက်ပြီးတော့အဲ့လိုအဖေတို့ပြောနေတာလည်းနားထောင်ပါတော့စောစစ်စစ်လေးတွေကကျွန်တော်ကကလေးလေးပေါ့ရတယ်အဲ့လိုလူကြီးစကားဝိုင်းနေကျွန်တော်ကကြားဘူးနေဘေးကနေလိုက်ပြီးတော့နားထောင်တာပါတော့ပြီးရင်အမေကရန်ကုန်မှာတက်ပြီးတော့အဲ့လိုဆိုင်အတွက်လူတိုင်းတော်ဝဲပြီးဆိုကျွန်တော်တို့သားဖားနှစ်ယောက်တည်းကြံငယ်ဆိုအဖေကအဲ့ညဆိုရင်ဗီဒီယိုယုံခေါ်သွားတယ်စူပါမန်ကားတို့ကတော့ဗီဒီယိုယုံမှာကျွန်တော်နဲ့တော့ကြည့်ကြရတယ်အကြည့်ပြအဲ့လိုညကြီးလည်းအဲ့လိုပြန်လာအိမ်ပြန်လာလို့အမေရှိရင်အမြဲတမ်းကျွန်တော်အကြောင်းပြန်လာရင် homework လုပ်ရတယ်အဖေနဲ့ဆိုကျွန်တော်မလုပ်ဘူးအဖေကလည်းမလုပ်ခိုင်းဘူးအဲ့လိုမျိုးပေါ့ဒါပေမဲ့အဲ့လိုအလိုလိုက်တဲ့အခါရှိတယ်လို့အဖေဆုံးမတဲ့အခါလည်းရှိတာပေါ့နော်ပထမဆုံးကျွန်တော်မှတ်မိတဲ့ clash ကဘာလဲဆိုတော့ကျွန်တော်ဆဲလေးခိုးတောက်တာအဲ့တော့ဆဲလေးခိုးတောက်တယ်ဆိုရင်သူများတွေကပြောကြတိကျမှာဘလိုပြမယ်ဟိုတွေးကြမှာပေါ့နော်အခုနှစ်တန်းရှစ်တန်းဒါမှမဟုတ်ဆယ်တန်းပြီးကစားအဲ့လိုမျိုးအချိန်လေလူပြိုပေါက်ရယ်မဟုတ်ဘူးကျွန်တော်သုံးတန်းမှရှိသေးတယ်အဲ့တော့အဖေလည်းတော်တော် shock ဖြစ်သွားပါတော့နော်ထားပါတော့ဇက်လန်းအောင်ပြောပြမယ်ဘလိုလဲဆိုတော့သုံးတန်းမှာကျွန်တော်အဖိုးကဆလိတောက်တော့ကျွန်တော်အဖိုးရဲ့ဆလိကိုအဖိုးရဲ့ဆလိကိုခိုးတော့ရလားဒါမှမဟုတ်အဲ့လိုလမ်းထိပ်ကွန်းရံစံနေဆလိတော့ဝယ်ရလားမသိဘူးဆဲလေးရဲ့ရမ်းမိချစ်ရဲ့ကိုယူပြီးတော့ကျွန်တော်တို့တောင်ငူအိမ်ရဲ့ခြံနောက်ထဲမှာရေစင်ကြီးရှိတယ်ရေစင်ကြီးကအရင်အမြင့်ကြီးတော့မဟုတ်ဒါပေမဲ့ကလေးတစ်ကောင်အတွက်တော့တော်တော်မြင့်တာပေါ့ပြီးအဲ့ဘောဒီလိုလွယ်လွယ်လေးကောက်တက်သွားလို့မရအောင်အဲ့အောက်မှာဆက်ထားတဲ့အဲ့လိုတန်ပိုက်လုံးကြီးရှိတယ်အဲ့ရေထွက်တဲ့ပိုက်လုံးကြီးပေါ့နော်အဲ့ပိုက်လုံးကြီးကနေတစင်ခက်ခက်ခဲကျွန်တော်အဲ့ဆဲလေးနဲ့ဒီမိချစ်ဆန်ပူကိုပါစပ်မှာကိုက်ခိုက်ပြီးအဲ့ပိုက်လုံးတွေတွေ့ပြီးတော့ရန်ကြိုးစားရနော်ရေစင်မောတက်သွားရေစင်ရဟိုအမြင့်ဆုံးနေရရောက်တော့မှအာအေးစစ်တအိမ်လုံးလဲကိုယ်မတွေ့ရတော့ဘူးဆိုပြီးတော့စလေးကိုမိညိတယ်ရမ်းမိချင်တယ်ပြီးတော့တောက်တယ်ချောင်းနေဆိုးပါဆိုးပါဗျာပြီးရင်အဲ့မိချစ်ဆန်နေကိုကျွန်တော်ကပြဿနာအဲ့မှာစားဟိုဘက် channel ကိုပြစ်ချကျွန်တော်ရေစင်မောရောက်နေတဲ့အတွက်ကျွန်တော်အိမ်ကလူတွေကကျွန်တော်ကိုမမြင်ရဘူးဆိုပေမဲ့ကျွန်တော် channel ကလူတွေကမမြင်ရဘူးဆိုပေမဲ့ဟိုဘက် channel ကကျွန်တော်ကိုမြင်ရတယ်ပူဆိုးတာဟိုဘက် channel ကတော့ဓာတ်စီလောင်ဒက်စီဒီဇယ်တွေတို့ကအဲ့လိုကန်ကြီးနဲ့လောင်တဲ့အိမ်အဲ့အိမ်ထဲကိုကျွန်တော်ကရမ်းမိချက်ကိုမိချက်ဆန်ကိုမိချက်ချက်ပြီးတော့ပစ်ချတယ်အဲ့တော့ဟိုဘက်ကဘိုးတော်ကြီးကကြည့်ဟိုဘက်အိမ်ကပြီးလဲပြီးတော့ကျွန်တော်အဖွာရောကျွန်တော်အဖေရောတွတ်တိုင်တာပေါ့တွတ်တိုင်တာကလည်းသူကကျွန်တော်ဆေးလေးထောက်နေလို့သူစိတ်ပူပြီးတိုင်တာမဟုတ်ဘူးသူ့အိမ်ထဲကိုမိချက်ဆန်ပစ်ချလို့အဓိကအဲ့ဒါအဲ့တော့ဒုံးစံတိုင်းအဖေကရိုက်တာပေါ့ကျွန်တော်ရိုက်တော့ ไอ้มาบลูย้ายเลยสรอกเฟียดิจนดิดิ PVC ไพป์มะหุไพป์อเปี่ยวอะเยไพป์อเปี่ยวตัวอะลุဖြတ်ထားတာไพป์เปี่ยวอปายอสอะตะบายอสอะอะเนี่ยကျွန်တော်ခြေတလုံးย้ายတာအဲ့ရလူကြီးတွေကလည်းကျွန်တော်အင်အဖွားတွေပါရလည်းဝင်လာပြီးစူပေါ့နော်လူဇက်ဘိုးတွေပါအုပ်ပေါ့ကျွန်တော်နောက်ပြီးအကုန်လုံးကလည်းကျွန်တော်ဘလူးအဲ့ချိန်မှာဘလူးကိုင်းတွေ့အမှမသိဘူးဖြစ်တယ်ဘာလို့ဆိုတော့ဒီအရွယ်လေးနဲ့ The crime I did was like so big for my age right အရွယ်လေးနဲ့ဇက်လေးကိုသာပြီးဆိုအကုန်လုံးလည်းမှတ်လောက်သားလောက်အောင်လို့ကျွန်တော်ဆုံးမကြရပါဒါပေမဲ့ဘလူးဖြစ်လဲဆိုတော့ကျွန်တော်အဲ့မှာဘလူးသဘောပေါက်သွားလဲဆိုတော့ကျွန်တော်ဆက်လက်မတောက်အောင်ဆက်လက်မတောက်အောင်ဆိုပြီးတော့ပြောကြဒါပေမဲ့အဲ့မှာကျွန်တော်ဗာကြီးလည်းတောက်တယ်အဖေလည်းတောက်တယ်and then ကျွန်တော်အဖိုးလည်းတောက်တယ်နော်ဆိုသူတို့အကုန်လုံးကျွန်တော်မတောက်ရဘူးလားပြောတာဘာလို့မတောက်ရဘူးလဲဆိုတာကိုမပြောကြဘူးမပြောကြတော့ဘာလို့ဖြစ်လဲဆိုတော့ဥပမာပြောကျွန်တော်ဆက်လက်တောက်တာဘာတစ်ခုမှမကောင်းဘူးနော်ဥပမာbrain cells တွေဒီ brain cells တွေတိတ်ကုန်မယ်နောက်သွေးကြောကျင်းမယ်အစာအိမ်နဲ့ acid တွေအများကြီးထွက်လာမယ်အမောမခံနိုင်ဘူးနော်ဘယ်မှဒီဆက်လက်တောက်ကြရင်ဘာမှအကောင်းကျိုးမရှိအဲ့တော့အဲ့ဒါတွေဒါကျွန်တော်တိတိကျကျပေါ့နော်ပြောပြမယ်ဆိုရင်ဥပမာဒီ brain cell တွေပြတ်သွားမယ်ဆိုတာပြောတာနဲ့ကျွန်တော်ကရိုက်ဖို့တောင်လိုချင်မှလိုမယ်အဲ့တော့အခုအဲ့လိုမဟုတ်ဘဲနဲ့ကျွန်တော်ဇလိတောက်တဲ့အတွက်အပြစ်ပေးတယ်ရိုက်တယ်ဆိုတဲ့အတွက်ဘာဖြစ်သွားလဲဆိုတော့ကျွန်တော်စိတ်ထဲမှာအာဇလိတောက်တယ်ဆိုတာလူကြီးရမိသွားရင်အင်မတန်အန္တရာယ်ကြီးတဲ့ကိစ္စပါเนาะကျွန်တော်အဲ့လိုဖြစ်သွားတယ်ကျွန်တော်အဲ့လိုတွေးသွားတယ်အဲ့တော့ဇလိမတောက်ရဘူးဆိုတဲ့အစားကျွန်တော်အရိုက်မခံရဖို့ပဲကျွန်တော်ကတွားပြီး focus လုပ်တယ်ဒါကလေးတယောက်ရဲ့ perspective ပေါ့เนาะအဲ့ဒါ very dangerous အဲ့တော့အိမ်ကလည်းไอ้เฉิงก็เราถึงน่ะတော့ဟိုဒီလိုစုံမဒီပြောပြဖို့အကြောင်းအရာဒီအကြောင်းအရာကိုပြောပြဖို့ထက်ဒီနောက်မလုတော့အောင်ဆိုတာဟိုပါမယ်သူတို့ကလည်း focus ဖြစ်ပုံရတယ်ဒါပေမဲ့ကျွန်တော်ဘက်က perception ကြတော့လဲအဲနောက်ဘာလို့မလုအောင်မှာလဲပေါ့နော်လူကြီးရင်မသိအောင်လုပ်ရင်အနေရကင်းတယ်ပေါ့အဲ့လိုဖြစ်သွားတယ်ဆိုတော့ဒီ program ကိုနားထောင်နေရဆိုရင်လည်းဒီကလေးတွေပေါ့နော်ဒီအစီအစဉ်ကိုနားထောင်နေဆိုရင်ကျွန်တော်ပြောပြချင်ပါတယ်စိတ်လေးမတောက်နဲ့နော်အစမလုံနဲ့မကောင်းဘူးဒီမှာတော်တော်များများမတောက်နဲ့ဆိုပြီးပြောပြကိုလည်းလှုပ်တယ်ဟုတ်တယ်ဗျာကျွန်တော်လည်းတောက်တယ်ဆိုကျွန်တော်ဥမာကျွန်တော်ဘာလို့တောက်လဲမင်းကျွန်တော် stupid ဖြစ်လို့ okay I'm stupid and I did the stupid things a lot of stupid things so yeah if in case you think I'm smart I'm not ဆိုတော့ကျွန်တော်လည်းဖြတ်မှာဆိုလေးပေါ့နော်ပြောနေရလဲအခောက်တိန်လားရှိဆိုတော့ခုနအဖေကအဲ့လိုပေါ့စီကန်ကြီးတဲ့အခါလဲကြီးတယ်အမေအလိုလိုက်တဲ့အခါလဲအရန်အလိုလိုက်တယ်ဥပမာခုနကပြောအဲဘောကွင်းကြီးမှာပုံဆွဲပေးတာအပြင်ကျွန်တော်အိမ်မှာအဲလိုကျွန်တော်ရေစလုံးကြီးလေရေစလုံးကြီးထဲမှာအဲလိုဝလုံးလားပိုက်လားမသိဘူးအဲလိုထောင်ပြီးတော့အဲပိတ်ဆနဲ့ဖြတ်ပြီးတော့ကျွန်တော်ရွက်လေလိုမျိုးပြချန်ထဲမှာချန်ထဲကအဲလိုဘွတ်အိုင်လေးထဲမှာရွက်လေလောက်ခိုက်ရွက်လေလောက်ပေးတာတော့အဲလိုပောက်ကြရတယ်အများကြီးတော့အဖေနဲ့ကျွန်တော်ねလောက်ခဲ့ကြရပြန်တယ်အမေဘယ်အချိန်မှာအဲ့ဒါကရက်သွားလဲဆိုအဖေအဆိုတော့စဖြစ်တဲ့အချိန်ပေါ့နော်အဲကျွန်တော်4တန်း5တန်းလောက်မှာအဖေကရန်ကုန်ပြောင်းသွားတယ်အဲ့မှာစပြီးအဖေကအရန်စပြီးအလုပ်ရှုပ်ပြီးလုပ်ရှုပ်တဲ့အချိန်မှာကျွန်တော်နဲ့အဖေနဲ့ကနည်းနည်းလေးအဲ့လိုအငယ်တုန်းကလို့ဟိုပူလုံးဟိုဟိုပူလိုက်လုံးလိုက်တိတ်မရှိတော့ဘူးပေါ့နော်အဲ့လိုငယ်တုန်းကကျွန်တော်အဲ့လိုဆက်လက်တောက်ရင်အရန် serious ဖြစ်ခဲ့တဲ့အဖေဟာကျွန်တော်ကြီးလာတဲ့အခါကျတော့ကျွန်တော်10တန်းပြီးမှ3တန်းမှတော့တစ်ခါအဲ့လိုအဖေမိသွားရဲကကျွန်တော်မှတ်သွားတာဂျားထဲမှာကျွန်တော်9တန်း8တန်းလောက်မှာဆလစ်ကိုတောင်းနေအဖေမသိတော့ဘူးကျွန်တော်အရင်ပြီးရည်သွားဒါပေမဲ့10တန်းမှာ10တန်းအပြီးမှာ10တန်းအပြီးကျွန်တော်စာမွေးအပြီးမှာအဲ့မှာကျွန်တော်ဆလစ်ကတော်တော်တောက်တက်နေဒါပေမဲ့အဲ့တော့လည်းအဖေသိရလို့မထင်ဘူးဒါပေမဲ့10တန်းအပြီးအဲ့ကြောင်ကနေအဲ့ကျွန်တော်အဆောင်ကနေအိမ်ပြန်လာပြီးတော့အဖေကကျွန်တော်ကားမောင်းတင်မိတယ်ကားမောင်းတင်မိရဆိုကျွန်တော်8တန်းလောက်တည်းကတော့မောင်းနေဒါပေမဲ့တကယ်တမ်းကျွန်တော်10တန်းပြီးမှာအဲ့လိုအပြင်းတွေပါပြီးထွက်တာပေါ့နော်ကားပေးမောင်းတယ်အပြင်မောင်းတော့ပထမဆုံးကားယူပါလို့ပြောတဲ့နေ့မှာပဲကျွန်တော်ကားကိုယူသွားပြီးတော့အဲကားထဲမှာဇလိတောက်တယ်။ကားမှန်အလုံးပိတ်ပြီးပါတောက်မိလားမသိဘူး။အဲတောက်ပြီးတော့အဲ့လိုမြောက်ကုန်းထဲမှာကျွန်တော်ကားပတ်မောင်းတော့နော်။ဇလိတွေတောက်ပြီးတော့အဲ့လိုပြန်လာလဲပြန်လာကျွန်တော်အဖေမနိုးလောက်သေးဘူးထင်လို့ခြံတကားကိုပေးခြံတကားကိုအဲ့လိုတတားလေးဖွင့်ပြီးတော့အထဲကိုအဲ့လိုရှော်ပြီးကားလေးကိုအဲ့လိုဝင်သွားတဲ့အချိန်မှာအဖေကအဲ့ကိုတောင်အောင်မှာစောင့်မတည့်ရပြီးစောင့်ဖက်တနာဆလေးကအခုပဲတောက်ထားအဲ့ဒါကားတကားကိုချက်ချင်းအမြန်ဖွင့်အမြန်ပိတ်ပြီးတော့သူ့ရှေ့ကနေကိုကုတ်ကုတ်နဲ့ထွက်သွားတော့အဖေကချက်ချင်းပဲဟိုဘက်ကားတကားကိုဖွင့်ပြီးကားထဲကိုဝင်သွားတယ်ပြီးတော့ချက်ချင်းပြန်ထွက်လာတယ်ဘယ်လိုကားထဲမှာအခုပဲဆလေးတောက်ထားတော့ပြတကားဖွင့်လိုက်တာနဲ့တော့အဲ့လိုမီးကိုလုံးကြီးထသွားမှာပေါ့အဲ့ဒါကိုအဖေကဟဲ့အောင်နေအောင်နဲ့ဆိုကျွန်တော်တေးကြပြီပေါ့ဒီတကားလဲအနည်းဆုံးပိုက်ကောက်မှန်းလဲတော့ဒီမှာဇက်ပိုးတွေပါတော့လာပြီပေါ့နော်မလာအောင်နဲ့ဆိုပြီးတော့ကျွန်တော်တအားကြောက်သွားကြလားအဖေကအဲ့လိုအတန်း အတန်ငင်းငိမ့်နဲ့တူတူအဲ့လိုပြောပြီးဆိုရင်အဲ့ဒါအဲ့ဒါဖေးတအားတော့သားထွက်နေအဲ့ဒါကြောင့်ကိုကိုကိုလည်းသူ့နားရောက်သွားဗာလဲဖေးဆိုမင်းလက်ပေးစမ်းဆိုကျွန်တော်လက်ကိုကျွန်တော်အဲ့လိုသူ့ရှေ့မှာထိုးပေးလိုက်တယ်အဲ့တော့အဖေကကျွန်တော်လက်ကိုအယူပြီးအဲ့လိုနမ်းကြည့်လိုက်ပြီးတော့ဆက်လိနဲ့နန်းနဲ့နန်းနေတာပေါ့နန်းနေတော့အဖေကကျွန်တော်တေးကြရအဲ့ချိန်မှာလက်ပြန်နေပါကျွန်တော်ကြွေးပြီးထင်တာတလားအရင်အဖေကိုကြောက်ရတယ်လေနော်လုံးဝဘာမှမပြောဘဲနဲ့လေအဖေကအရင်စိတ်ညစ်သွားတဲ့မျက်နှာနဲ့လေအရင်စိတ်ပိတ်ပြတ်သွားတဲ့မျက်နှာဒီဟိုဟာပေါ့ disappoint ဖြစ်သွားတဲ့မျက်နှာကျွန်တော်လက်ကိုပြန်ပစ်ချလိုက်ပြောမင်းကဇလိတွေတောက်နေပြန်ပြီကွာတဲ့ပြောပြီးတော့ခေါင်းကြီးငုံပြီးအိမ်ထဲဝင်သွားပါတလားကျွန်တော်ဘာလုပ်ရမှန်းမသိအဲ့တခါပို့ဆိုတော့ကျွန်တော်ကကျွန်တော်ရိုက်လိုက်တာတော့တခုခုပြအပစ်ပေးလိုက်တာတော့ဆိုရင် then it's finished right ကျွန်တော်မဟုတ်တာတခုလုပ်တယ်အဲကျွန်တော်အပစ်ပေးလိုက်တယ် and then it's over it's done အခုအဲ့လိုမဟုတ်ဘူးဒီခါကျအသက်အဖေကခေါင်းငိုက်ဆိုင်ပြီးတော့အိမ်ထဲဝင်သွားတဲ့အခါကျကျွန်တော်တခါမှမဖြစ်ဘူးတဲ့ guilt ဖြစ်တယ်အဲ့ဒါဘာလဲဆိုဟာဒီကားတော့ငါဘဲယူထိအောင်ထိသွားပြီလားမသိဘူးငါကြောင့်အဖေတော်တော်ထိသွားပြီလားမသိဘူးဘာလဲအဲ့လိုဖြစ်သွားတယ်ဖြစ်သွားတဲ့အခါမှာပထမဆုံးကငါလုပ်တဲ့ဟာတွေအာမှန်ရဲ့လားဘောနော်အဲ့လိုမျိုးပြန်စဉ်းစားမိသွားတယ်အဲ့ဒါအထိရောက်တာလားအဖေ trick သုံးသွားတာလားဘာလားတော့မသိဘူးကျွန်တော်တော်တော် psycho ဖောက်သွားတယ်ဆလားတခါမှဗျာအရင်တော့ကိုကစူခံရတယ်ဆဲခံရတယ်အမရိုက်ခံရတယ်ဆိုရင်အမြဲတမ်းအချတိတ်စိတ်နေပါတော့ဟိုကိုကမှားနေရင်တော့မှမရတော့တောင့်ခံတာပြီးကိုပြန်ပြီးဘာမှ sense တဲ့အလုပ်မလုပ်ဘူးတဲ့မလားငါလုပ်တဲ့အလုပ်တွေတကယ်ပဲမှားသွားပြီလားတော့အဲ့လိုမျိုးမရှိဘူးဒါပေမဲ့တကယ်တမ်းအခုမရိုက်ပဲနဲ့အဲ့လို emotionally ကိုအဲ့လိုပြသွားသူဘယ်လောက်စိတ်ညစ်သွားရဲပါတော့ကျွန်တော်ဥမာဗျာမင်းကိုကားလေးတစ်ခါပေးလိုက်တာပါတဲ့မလားတစ်ခါအလွဲသုံးစားလုပ်တာအဲ့လိုမျိုးဖြစ်သွားတဲ့အခါမှာတော့ကျွန်တော်ကပထမဆုံးကျွန်တော်ဘက်မှာကုကုကုပြန်ဆန်းစစ်တဲ့စိတ်ဖြစ်သွားတယ်။ဒါပေမဲ့ခုနပြောလို့ဆလေးပြတ်ကျင်တဲ့စိတ်ဖြစ်လာဆိုတော့မဖြစ်ဘူး။အဖေကိုစိတ်ချမ်းသာအောင်တော့နည်းနည်းလေးအဲ့လိုပြန်ထားရင်ကောင်းမယ်ပေါ့နော်။အဲ့လိုမျိုးစိတ်လေးတော့ဖြစ်သွားတယ်။ဆိုတော့အခုပထမအပိုင်းကအဖေအကြောင်းပြောတာကျွန်တော်ဆလေးကိုတောက်တဲ့အကြောင်းနဲ့နေမယ်။ဟိုအချိန်ကပြည့်နေပြီပေါ့နော်။ဆိုတော့နောက်တစ်ပတ်ဒီဆိုတော့တကယ်အဖေပြောသွားတဲ့အကြောင်းတော့နောက်အဖေအဲ့လိုအဖေလုပ်တဲ့ပေါက်ကရကိစ္စလေးတွေပေါ့နော်အဲ့ဒါလေးတွေဆက်ပြီးတော့ဖောက်တယ်ချကြင်ပါတယ်ကျေးဇူးတင်ပါတယ်